ဟီရိုချမ်းချမ်းကျွန်းဆွယ်ကိုမုတ်တုံမိုးစတင်ဝင်ရောက်နေချိန်မှာပဲမဲခေါင်မြစ်ချောင်းတစ်လျှောက်ကလယ်သမားတွေနဲ့ငါးဖမ်းတင်္ဂါတွေမိုးကိုမျောနေကြရပြီဖြစ်ပါတယ်။မဲခေါင်မြစ်ကြီးဟာဥရိယာတိပြောင်းလဲမှုနဲ့မြစ်တစ်လျှောက်ဆက်တမန်တွေတိစောက်ထားတာကြောင့်ဒီနေ့မြစ်ရေမြတ်တာပြင်က260အတွင်းအနေဆုံးစင်ကိုရောက်လို့သွားခဲ့ပါတယ်။မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေရဲ့ဖြတ်ကျော်စီစဉ်တဲ့မဲခေါင်မြစ်မြင်းနှိပ်မြဝန်ဒေသမှာပြီးခဲ့တဲ့2019ခုနှစ်မေလနဲ့နှိုင်းစာရဲ့ဒီနှစ်မေလမိုးရွာသွန်းမှုနှုန်းက68ရာခိုင်နှုန်းရောကျသွားခဲ့တယ်လို့မဲခေါင်မြစ်ကော်မရှင်ကပြောပါတယ်။ဇွန်လမှာတော့မနစ်ကတည်းက83ရာခိုင်နှုန်းပိုနေသွားလို့အခြေအနေပိုဆိုးသွားခဲ့ရပါတယ်။ဒါကြောင့်မုတ်ခမ်းမှုတာရှည်တာရေကြီးတာနဲ့ရာသီဥတုပြင်းထန်လွန်းတာတွေဟာမဲခေါင်မြစ်နှိပ်မြဝန်နိုင်ငံတွေအဓိကကြုံတွေ့နေရတဲ့ပြဿနာတွေဖြစ်တယ်လို့လည်းကော်မရှင်ရဲ့နှစ်ဆက်အစီရင်ခံစာမှာပါရှိပါတယ်။သိပ္ပံပညာရှင်တွေကတော့ Pacific သမုဒ္ဒရာရဲ့ El Niño ရေစီးကြောင်းလို့ပဲအိန္ဒိယသမုဒ္ဒရာရဲ့ Dipole လို့ခေါ်တဲ့ဥတုရာသီအခြေအနေကမုတ်ခမ်းတာနဲ့ဆက်ဆက်နေတယ်လို့ပြောပါတယ်။ကဘာကြီးပူနွေးလာကလေးကအဲ့ဒီ dipole အခြေအနေကိုပို့ပြီးဆိုးရွားစေတာကြောင့်အရင်ကအိန္ဒိယသမုဒ္ဒရာရဲ့ dipole က16နှစ်ကျော်မှတစ်ခါပြန်ပေါ်တာဖြစ်ပေမဲ့အခုတော့6နှစ်ကျော်မှတစ်ခါဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းတွက်ချက်နေပါတယ်။ဥတုရာသီပြောင်းလဲတာနဲ့မဲခေါင်မြစ်ပေါ် sediment တိစောက်တာတစ်ခုကိုဒုံတွဲလိုက်တဲ့အခါမှာတော့တိတ်ကိုအန္တရာယ်များတဲ့အခြေအနေကိုရောက်ရှိသွားခဲ့ပါတယ်။မဲခေါင်မြစ်ကြောင်းတစ်လျှောက်တိစောက်ဖို့စီစဉ်ထားတဲ့ sediment စုစုပေါင်း140လောက်ရှိပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။မြစ်ကြီးတခြားရေနှဲရတာကဆယ်ရီတိဆောက်လို့ဆိုတဲ့အချက်ကိုတရုတ်နိုင်ငံကညှင်းဆို့ထားပါတယ်။ Isles of North INC သုတေသနကုမ္ပဏီကလည်းဧပြီလရုံးကတရုတ်နိုင်ငံကမဲခေါင်မြစ်တဘာဝအတိုင်းစီးဆင်းမှုကိုကန့်သတ်ပြီးတာတမန်တွေနဲ့မြစ်ရေကိုတူလောင်ခဲ့တယ်လို့အစီရင်ခံထားပါတယ်။မနေ့ကမုတ်တုံရာသီမှာမဲခေါင်မြစ်ရေမျက်နှာပြင်က 1.5 မီတာသာရှိတာမို့ပုံမှန် 9.5 မီတာရဲ့သုံးပုံတစ်ပုံသာရှိပါတယ်ခင်ဗျ။